နေနေမကြကနတုတ်လိရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်တွေဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်ရဲ့အမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအထွေထွေဒေါက်တာမျိုးတန်ကိုမျိုးရင်ပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုဒီမေးမြန်းအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရဲ့အရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအားပြင်းငင်ရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုးလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မယ်ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါလဲကြီးမားတဲ့ရေဖိအားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရတာပေါ့ဗောနော်ကိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟို10ပဲတစ်ခုပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့ဟိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှူတောင်းတွေကကြည့်ပြီးမှသာလျှင်စောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့ဖြစ်ပြနေတာကတော့အသေးစိတ်လေးလား sense ပြီးတဲ့အခါကျတော့ဒီစောက်တဲ့ design နဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူဘာတွေလုပ်ပေးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်းရှိတော့တစ်ခုရကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ဒီရှိပဲကက်ရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်က2012တပိချင်းငလင်းလှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတယ်ငလင်းလှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့လည်းရေဒီဇိုင်းထည့်မှုတွေပဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတိမ်ညာတဲ့ဟာကိုကြက်ရည်တွေကြောင့်မလို့ငလင်းလှုပ်ခဲ့မယ်ဆိုလို့ရှိရင်တောင်းစီမှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံကြောက်တည်ရဲ့ resistant ပေါ့ခန္ဓာကြီးအားကိုကျစည်းစိမ်ပြီးတော့ငလင်းလှုပ်နိုင်တာပေါ့ကျွန်တော် reservoir induced earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေကျင့်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားဖို့ရထောက်ထားနေရှိနေတယ်ဟိုအတိအကျတော့ကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam လေးပါလေရေတိုးလောင်လိုက်လို့မလို့ငလင်းလေးပါလေလှုပ်ပြီးတော့ဆယ်ဒီကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေဒီပျောက်ပျက်စီးများတာတွေရှိထားဖို့ရစံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project တွေမှာသူတို့ပါလေလုံးမဲ့ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကငလင်းရှုထောင့်တစ်ခုလေကျန်တဲ့ဟာတွေအများကြီးရှိရအောင်ဆောက်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မလဲဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်တို့အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တည်ရဲ့အနေထားပေါ့နော်ဆယ်ပြူကျလို့အောက်ခံကြောက်တည်ရဲ့အနေထားအာရော့သွားပြီးတော့နှုတ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင်
သူငလင်းကတဘာဝဖြစ်တဲ့ငလင်းရဲ့ human identity ပေါ့နော်လူတွေရဲ့ဟွာကြောင့်ဘယောကကြောင့်ဖြစ်တဲ့ငလင်းဆိုတော့မျိုးခွဲတာအဲတော့စကိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါပေးကြတယ်သူတဘာဝကြောင့်ဖြစ်တဲ့ငလင်းကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့human identity ကြောင့်ဖြစ်တယ်ဆိုတာကခုနပြောလိုက်တယ်ဆယ်တွေမှာပြိပြီးတော့ရေတိုးလောင်လိုက်ပြီးဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာအဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကြောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေချရတာပေါ့ဆိုတော့ဆယ်ရီအများစုမှာဆယ်ဆောက်ပြီဆိုတာနဲ့တကယ်နဲ့ထင်အဲ့ဒီဆယ်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်တွေတက်ဆင်ပြီးတဲ့အခါကျတော့အများအားသူကဘာလုပ်ပေးရလဲဆိုရင် monitoring လုပ်ပေးရတာပေါ့အဲ့တော့ငလျင်တွေစစ်လှုပ်လာပြီဆိုတာနဲ့တကယ်နဲ့ထင်ဘာတွေကျွန်တော်ပြုလုပ်တင်တယ်ပေါ့ဥပမာဆယ်သူလုံထားတဲ့ရေတွေကိုပုံမှန်လွတ်ပေးတာတို့ဘာလို့စသည်ဖြင့်ဒါမှမဟုတ်လုတ်ပေးရတာပေါ့အဲ့လိုမျိုး monitoring လုပ်တာမှုရှိမှသာလေဒီဆယ်ကြောင်ပေါ့ဖြစ်နိုင်တဲ့သဘာဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြရှုလောက်ကကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့ဒါတွေကလည်းပဲပြည်ထားအတွက်ချက်ရမယ်စဉ်းစားရမယ်ထဲမှာအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထမှာဥပမာဆိုရင်မြစ်ဆုံဆဲလို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နေမှာလဲဆင
်ဒါကတော့ကျွန်တော်အတိအကျတော့ပြောလို့မရဘူးပေါ့အတိအကျပြောလို့မရဘူးဆိုတော့ကျွန်တော်တို့ကိုယ်လိုက်ကဟိုနည်းနည်းလေးစ sabi lu mah thabi dah mo. Topografi ya yo, sini mah jero ye amau bo, belau ti tu lau mle sura yo bo. Naga bahasa New Sale, utamu dia sabo. Alung tu je bima dale, nanti jina ro eripah wenjen di dale bo, belau ti efeknya ni mle sura ni bo, dija jolu ya bo. Anyway bo. อะแฟกก็တော့ဖြစ်နေဆိုတော့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဟိုဒီခါရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေခြင်းဆိုတော့သိနေဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကတည်းကဒါဒီအားလုံးဘလောက်အမောင်းတူလောက်မလဲတကယ်လို့များတော့တစပြည့်စုပြည့်ဆိုလို့ရှိရင်အဲ့ဒီတောင်းဆွေးဧရိယာတွေမှာဘယ်နေရာအထိအဖက်ဖြစ်နိုင်မလဲဒါကြောင့်မလို့ရစ်ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှား ာလက်ထက်ကဒါကြီးကိုမရနာခင်တော့ကဘူမိဗေဒပေါ့ MGS ရောဘူမိဗေဒပညာရှင်ရောငလေးလေးရောပထဝီရောနောက်တစ်ခါဇီဝမျိုးခွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့ရေဆုံစီမံကိန်းအကြောင်းကိုကျွန်တော်တို့ဟောပြောပွဲလေးတစ်ခုလုပ်ပြီးလေဘူမိသိပ္ပံပင်အမှုစီပြင်ပါလာတယ်ဆိုတော့ဆိုအားလုံးအဲ့တုန်းကဝိုင်းဆွေးနွေးတဲ့အခါကျတော့ပစာဖို့စပ်ဖို့လုပ်တဲ့ဒီပါလာမီတာကြီးကပုံရနေတာပေါ့အဲတုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနောက် environment နောက် geotechnical geo-resource အားလုံးပေါင်းပြီးတော့ပြောကြတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလားအဆောက်အအုံဆိုပြီးကျွန်တော်တို့အကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်